မြန်မာနိုင်ငံဒီမိုကရေစီရရှိဖို့နဲ့ဒိုင်းရင်းသားပြည်ပခါတွေမှာငြိမ်းချမ်းရေးရဖို့အတွက်ကိုနိုင်ငံရေးအရာ80လောက်ဆရာတွေအများပြကြံနေသေးပြီးလွှတ်တော်အတွင်းမှာရောအပြင်းမှာပါဆောင်ရွက်ရမယ့်ကိစ္စတွေရှိနေသေးတယ်လို့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်ကဒီကနေ့ပြောဆိုလိုက်ပါတယ်။နော်ဝေးနိုင်ငံအော့စလိုမြို့မှာကျင်းပတဲ့ငြိမ်းချမ်းရေးနှင်းနှောဖလှယ်ပွဲအပြီး YouTube တိဂီတာဆိုရောဘိုနိုနော်ဝေးနိုင်ငံယာယီဝန်ကြီးတို့နဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာဒေါက်တာဆန်းစုကြည်ကခုလိုပြောဆိုခဲ့တာပါ။အသေးစိတ်ကိုတော့မနန္နာချန်ဆက်ပြောပြမှာပါရှင်။
နိုဘယ်ညဉ့်ညဉ့်ရေးဆုရှင်တော်ဆန်းစုကြည်ဟာအော့စလိုမြို့တော်နဲ့မနီမဝေးမှာရှိတဲ့ Losby Goss အပန်းဖြေမြို့လေးကမပြောင်းလဲနိုင်သောအရာတွေကိုပြောင်းလဲခြင်းအသွင်ကူးပြောင်းရေးကာလတွေ့ဆုံဆွေးနွေးမှုအခမ်းအနားလို့မြည်ပေးထားပြီးတော့မြန်မာနိုင်ငံကပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ထည့်သွင်းဆွေးနွေးတဲ့ညဉ့်ညဉ့်ရေးနှီးနှောဖလှယ်ပွဲကိုတက်ရောက်ခဲ့တာပါ။နော်ဝေးနိုင်ငံခီးစင်နောက်ဆုံးနေ့ဖြစ်တက်ရောက်ခဲ့တဲ့ဒီအခမ်းအနားမှာနော်ဝေးနိုင်ငံသားရေးဝန်ကြီးဂျိုနာဂါစတိုဆွေးနွေးနိုင်ငံသားရေးဝန်ကြီးကာလ်ဘလစ်မြန်မာစစ်မှုဝင်ကြီးဦးစိုးသိန်းတို့အပြင်ကဘာကျော်ဂီတဝိုင်းတစ်ခုဖြစ်တဲ့ YouTube ဖွဲ့ကအဆိုတော်ဘိုနိုတို့လည်းတက်ရောက်ခဲ့တာဖြစ်ပါတယ်။ဒီခန္ဓာပြည်နော်ဝေးနိုင်ငံသားရေးဝင်ကြီးဂျိုနာဂါစတို YouTube ဖွဲ့အဆိုတော်ဘိုနိုတို့နဲ့အတူပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာဒေါအောင်ဆန်းစုကြည်ကနေမြန်မာနိုင်ငံမှာစစ်မှန်တဲ့ငြိမ်းချမ်းရေးရရှိဖို့အတွက်ဆိုရင်လွတ်တော်အတွင်းကနေရောလွတ်တော်ပြင်ပကနေပါလှုပ်ဖို့လိုအပ်တယ်လို့အခုလိုပြောခဲ့ပါဗျ။အ
စပိုင်းကကျမတို့ကလွတ်တော်ပြင်ပကနေစူးစမ်းလာတာ။အခုကျတော့လွတ်တော်အတွင်းကလည်းစူးစမ်းရမယ်။လွတ်တော်ပြင်ပကစူးစမ်းမှုတွေလည်းကျမတို့ဆက်ပြီးတော့လုပ်ရမယ်
။ဒါပြင်မြန်မာနိုင်ငံရဲ့နိုင်ငံရေးပြဿနာတွေပြည်လဲဖို့အတွက်နိုင်ငံရေးဆွေးနွေးပွဲတွေလိုအပ်ပြီးတော့ဒီနိုင်ငံရေးဆွေးနွေးပွဲမှာလည်းဗပောင်းဆောင်ကလူတွေအလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးမှုမျိုးဖြစ်ဖို့လိုအပ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောခဲ့ပါသေးတယ်
။ကျမနဲ့သမ္မတရေးဦးသိန်းစင်တွေ့တာကတော့တယောက်နဲ့တယောက်တွေ့ပြီးတော့ဆွေးနွေးတာနေတာပေါ့နော်။ဒါနဲ့ဂျီဟာဟာတကယ်နိုင်ငံရေးဆွေးနွေးပွဲလို့ကျမကတော့မမြင်ပါဘူး။ဘာဖြစ်လဲဆိုတော့ဒါလူနှစ်ဦးနှစ်ယောက်ကြားမှာဆွေးနွေးမှုပဲဖြစ်ပါလေ။တကယ်နိုင်ငံရေးဆွေးနွေးမှုဆိုတာဟာဓာတ်ရပို့ပြီးတော့ကြေပြတ်မှုလို့ပါလေ။အဲ့ဒီဟာကိုကျမဆိုလိုတာပါ။တကယ်နိုင်ငံရေးဆွေးနွေးမှုဆိုတာဟာအလုံးစပွဲဝိုင်းမှာထိုင်ပြီးတော့သက်ဆိုင်တဲ့သူတွေအထူးသဖြင့်တိုင်းရင်းသားတွေလည်းပါရမယ်အစိုးရဘက်ကလူတွေလည်းပါရမယ်တိုက်ခံဘက်ကလူတွေလည်းပါရမယ်ကျမတို့တိုင်းရင်းသားလူမျိုးစုတွေကိုကိုစားပြုတဲ့ပုံကိုယ်တွေလည်းပါရမယ်ဒါအိုမှတကယ်နိုင်ငံရေးဆွေးနွေးပွဲလို့ခေါ်နိုင်မှာပါကျမတို့နှစ်ဦးချင်းကြားမှာပြောတာဆိုတာဆွေးနွေးတာလောက်နဲ့ဒါနိုင်ငံရေးဆွေးနွေးပွဲဖြစ်မြောက်တယ်လို့မဆိုနိုင်ဘူးဆိုတဲ့အတိတ်ပဲနဲ့ကျမပြောတာဖြစ်ပါတယ်
နှစ်ပေါင်း20ကျော်ကာလအတွင်းပထမဦးဆုံးအကြိမ်ဥရောပခီးစဉ်စတင်လာခဲ့တဲ့ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မှာတော့သူ့ကိုအစဉ်မြဲအားပေးထောက်ခံခဲ့တဲ့ကဘာကျော် YouTube တေဂီတာအဖွဲ့ကအဆိုတော်ဘိုနိုနဲ့လည်းဒီခန်းနာမှာပထမဦးဆုံးတွေ့ဆုံခဲ့တာပါအဆိုတော်ဘိုနိုကသူ့အနေနဲ့ဒေါအောင်ဆန်းစုကြည်ကိုအထင်ကြီးလေးစားရတာဟာသူမရဲ့အကြမ်းမဖက်ကြိုးပမ်းမှုတွေကြောင့်ဖြစ်တယ်လို့ပြောဆိုသွားပါတယ်လူခွင့်ရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ Amnesty International ရဲ့အဖွဲ့ဝင်တဦးလည်းဖြစ်တဲ့ဘိုနိုကဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးအပါအဝင်မြမနိုင်ငံရေးလှုပ်ရှားမှုတွေမှာတက်တက်ကြွကြွပါဝင်ခဲ့တဲ့သူ့ရဲ့အတွေ့အကြုံကိုလည်းအခုလိုမျှဝင်ခဲ့ပါတယ
် I'm starstruck I think is the word but I'm managing to get over it I mean I'm looking I'm pretend
မြင်သမီးရဲ့ခံစားချက်မျိုးဖြစ်မိရဲ့ဆိုတဲ့စကားလုံးကိုပဲတောင်းရမယ်ထင်ပါတယ်ဒါပေမဲ့လည်းဒီလိုခံစားချက်ကိုကျော်လွှားနိုင်အောင်လို့လည်းကျွန်တော်ကြိုးစားရပါတယ်ဆိုလိုတာကတော့ကျွန်တော်အနေနဲ့ဒီလိုခံစားချက်မဖြစ်ပါဘူးဆိုတာမျိုးဟန်ဆောင်ပြနေရတာပါ
2009ခုနှစ်တုန်းကလည်း YouTube အဖွဲ့ရဲ့360 degree လို့မည်ပေးထားတဲ့ဥရောပနဲ့အမေရိကန်လှည့်လည်ဖျော်ဖြေရေးစီစဉ်မှာစုစုပေါင်း44ပွဲတိဆိုဖျော်ဖြေခဲ့ပြီးတော့သူ့ရဲ့ဖျော်ဖြေပွဲတိုင်းမှာလည်းမြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်တို့အမှတ်တရအားပေးဆက်ဆိုထားတဲ့ Walk on ဆက်လျှောက်နေပါဆိုတဲ့သတင်းကိုတိဆိုပြီးတော့ဒေါအောင်ဆန်းစုကြည်ဆိုတာဘသူဖြစ်တယ်ဆိုတာကိုပေးအပ်သက်တွေသိအောင်သူကရှင်းပြခဲ့သူပါအဲ့ဒီ walk on တဲ့ချင်းကိုတီဆိုကြတဲ့အချိန်မှာတောင်ဆန်းစုကြည်ရဲ့ဓာတ်ပုံကိုမျက်နှာပုံးဖြစ်ပရိတ်သက်တွေကတပြိုင်တည်းတက်စင်အားပေးချဖို့အတွက်ကိုလည်းစီစဉ်ခဲ့ပါဗျ။အဲ့ဒီအချိန်တုန်းကတော့တောင်ဆန်းစုကြည်ကနေအကျယ်ချုပ်ပွားနဲ့ထိမ့်သိမ်းခံနေရဆဲကာလဖြစ်ခဲ့ပါဗျ။တောင်ဆန်းစုကြည်ဟာဒီဥရောပခီးစဉ်တွေကတခုဖြစ်တဲ့ဒီနော်ဝေးနိုင်ငံခီးစဉ်ကိုဒီကနေ့အဆုံးသတ်ပြီးတဲ့နောက်မှာတော့အိုင်ယာလန်နိုင်ငံဒပ်ပလင်မြို့ကိုခီးဆက်မှာဖြစ်ပြီးတော့အဲ့ဒီမှာ Amnesty International ရဲ့အမြင့်ဆုံးစုဖြစ်ဒီယုံကြည်မှုဆိုင်ရာဂုဏ်သူဆောင်တမ်မတ်ကြီးစုကိုအခမ်းအနားနဲ့အတူလက်ခံယူသွားမှာဖြစ်ပါတယ်။ဒီနောက်မှာတော့ဗြိတိန်နိုင်ငံကိုတွားရောက်ပြီးတော့လွှတ်တော်တွင်စကားပြောဆိုဖို့ရှိသလိုဒေါအောင်ဆန်းစုကြည်ရဲ့68နှစ်မြောက်မွေးနေ့ကိုဗြိတိန်နိုင်ငံမှာသားနှစ်ယောက်နဲ့အတူကုန်လွန်လိုက်မယ်လို့မျှော်လင့်ရပါတယ်24ရက်နေ့ခီးစဉ်အဆုံးမသတ်မီမှာတော့ပြင်သစ်နိုင်ငံကိုဝင်ရောက်မှာလည်းဖြစ်ပါတယ်ရှင်